ယခိုင်လက်နက်ကန်အေးအဖွဲ့ကဖမ်းထားတဲ့တပ်မတော်သား73မှ9ဦးပါဝင်စုစုပေါင်း23ဦးကိုအေးအဖွဲ့ကပြန်လွတ်ပေးလိုက်ပါတယ်ဒီထဲမှာ2019အောက်တိုဘာလတုန်းကရွှေနဒီအမြန်ရင်ပေါ်ကနေဖမ်းဆီးခံရသူ14ယောက်လည်းပါပါတယ်အနာသိစစ်ကောင်စီနဲ့အေးအဖွဲ့တို့ကြားအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးရှိနေတာကြောင့်အခုလိုပြန်လွတ်ပေးတာဖြစ်တယ်လို့အေးအဖွဲ့ပြောခွင့်ရကပြောပါတယ်ယခိုင်ကလာတဲ့ဒီသတင်းအပြည့်စုံကိုကိုသိန်းထိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေတို့ကြားပြီးခဲ့တဲ့နှစ်ပိုင်းတိုက်ပွဲတွေဖြစ်ခဲ့တဲ့အချိန်ကလေးကဖမ်းဆီးထားတဲ့တပ်မတော်သားတွေကိုအေအေကပြန်လွတ်ပေးလိုက်တာပါ2019ခုနှစ်အော်တိုဘာလ26ရက်နေ့ကစစ်တွေမျိုးကနေဘူးသီးတော်မျိုးကိုပြေးဆွဲခဲ့တဲ့ရွှေနဒီအမြန်ရေရင်ပေါ်ကဖမ်းဆီးသွားခဲ့သူ14ယောက်အပြင်တိုက်ပွဲတွေဖြစ်တဲ့အချိန်ဖမ်းထားခဲ့တဲ့စစ်သား3ယောက်ကိုလည်းပြန်လွတ်ပေးတဲ့အထက်မှာပါဝင်ပါတယ်သူတို့ဘူးသီးတော်မျိုးနယ်ကတိန်တော်မြင့်ကျေးရွာမှာဒီနေ့ပြန်လွတ်ပေးခဲ့တာလို့အေးဖွဲ့ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါလေ
ဒီရွှေနဒီဖြစ်စဉ်မှာကျွန်တော်တို့ထိန်းသိမ်းထားတဲ့သူတွေထဲကနောက်ဆုံးကြံနေတဲ့ဒီသူနောက်ဆုံးကြံနေတဲ့သူတွေအလုံးကိုဒီနေ့ဇွန်လ18ရက်နေ့မှာပြန်လည်ပြီးတော့လွှတ်ပေးလိုက်ပြီဖြစ်တယ်ဗျဟိုလွှတ်ပေးလိုက်တဲ့နေရာကတော့ဘူးတီတောင်မြို့နယ်တိန်တောင်ပြင်ရွာမှာဒီနေ့မနေ့7နာရီလောက်မှာမြန်မာစစ်တပ်ရဲ့ဒီတာမာ2နှစ်လက်အောက်ခံခမာယာ210တိုင်ရင်မူဒုဗိုလ်မှူးကြီးအောင်စိုးစီကိုလွှဲပြောင်းပေးရပြီးတော့မှကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်လွှတ်ပေးလိုက်တာဖြစ်တယ်ဗျ။ဟိုဒါကြောင့်မို့လို့ဒီရွှေနဒီဖြစ်စဉ်မှာเนาะရွှေနဒီဖြစ်စဉ်နဲ့ပတ်သက်ပြီးဒီကျွန်တော်တို့စီမှာဟိုတယောက်မှမကြံတော့ဘူးဗျ။အားလုံးဟိုဒါလွှတ်ပေးလိုက်ပြီးဖြစ်တယ်။ဟိုနောက်ပြီးတော့ဒီရွှေနဒီဖြစ်စဉ်နဲ့ဟိုမဆိုင်မဲဒီတခြား3ယောက်ကိုလည်းပဲကျွန်တော်တို့ဒါလွှတ်ပေးလိုက်တာရှိတယ်။ဆိုတော့ဒီနေ့လွှတ်ပေးလိုက်တာကတော့အလုံးပေါင်းတော့18ယောက်ပေါ့နော
်စစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားနေခဲ့တဲ့2019ခုနှစ်အော်တိုဘာလတုန်းကရွှေနဒီအမြန်ရင်ပေါ်ကရဲသား73ယောက်ပါဝင်စစ်ဘက်ဆိုင်ရာတာဝန်ရှိသူ58ယောက်ကိုအေအေအဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်ဖမ်းဆီးခံရသူတွေကိုခေါ်ဆောင်လာတဲ့အချိန်တပ်မတော်ဘက်ကလေရင်ပေါ်ကနေရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တာကြောင့်ဖမ်းဆီးထားတဲ့သူတွေတဲကတချို့တေဆုံးခဲ့တယ်လို့အေအေဘက်ကပြောပါတယ်2019ခုနှစ်နိုဝင်ဘာလ5ရက်နေ့မှာတော့25ယောက်ကိုအေအေကပြန်လွတ်ပေးခဲ့ပါတယ်။ရွှေနဒီအမြန်ရေရင်ပေါ်ကအေအေအဖွဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေထဲမှာတပ်မတော်သား14ယောက်ရဲတပ်ဖွဲ့ဝင်29ယောက်အချင်းဦးစီးဌာနဝန်ထမ်း2ယောက်နဲ့အရသာ73ယောက်ပါတယ်လို့အဲ့ဒီတုန်းကအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီ58ယောက်ထဲက14ယောက်ကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့စစ်တပ်ကပြောကြားခဲ့ပါတယ်။အခုအေအေကဆက်ဖမ်းထားတဲ့18ယောက်ကိုဒီနေ့လွတ်ပေးလိုက်တာပါ။ရခိုင်မြောက်ပိုင်းတိုက်ပွဲအတွင်းမှာဖမ်းဆီးခဲ့တဲ့တပ်မတော်သားစစ်သုံးပန်း6ယောက်ကိုမြောက်ဦးမြို့နယ်ကြောက်ကြက်ကျေးရွာမှာဇွန်လ16ရက်နေ့ဗုဒ္ဓဦးနေ့ကပြန်လွတ်ပေးခဲ့တယ်လို့လည်းခံဒုက္ခပြောပါတယ
်။မနေ့ကဟိုဇွန်လ16ရက်နေ့မှာဒီမြောက်ဦးမြို့နယ်ကြောက်ကြက်ရွာမှာဒီမြန်မာစစ်တပ်ဘက်ကနေကျွန်တော်တို့ဖမ်းဆီးရမိထားတဲ့ဒီမြန်မာဟိုစစ်သားတွေထဲကကျမရေးမကောင်းတဲ့ဒီဟို6ယောက်ကိုကျွန်တော်တို့ကနေပြီးတော့ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့တာဝန်ရှိသူတွေစီကိုဟိုကောင်းကောင်းမွန်မွန်ပြန်လည်လွှဲရပြီးတော့မှကျွန်တော်တို့လွှတ်ပေးလိုက်တာရှိတယ်ဗ
ျအခုလိုအေးဖွဲ့ကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာဟာအာဏာသိမ်းစစ်ကောင်စီနဲ့အေးဖွဲ့တို့ကြားအပြုသဘောဆောင်တဲ့ဆက်ဆံရေးကြောင့်ဖြစ်တယ်လို့လည်းအေးဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဒါကတော့ဒါတစ်ဖက်နဲ့တစ်ဖက်ဒီအပြုသဘောဆောင်တဲ့ဟိုဖြစ်ပေါ်တိုးတက်မှုတွေအပေါ်မှာနော်ဟိုဒီလိုမျိုးပြန်လည်လွှတ်ပေးတာဖြစ်တယ်ဗျ
ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့အေအဖွဲ့ကံလန်းချက်ကိုတပ်မတော်ဘက်ကလက်ခံပြီးတဲ့နောက်ပိုင်းအေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေရပ်ဆိုင်ထားတာအခုချိန်ထိပါပဲ။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲအေစီဦးစီးချုပ်ဗိုလ်ချုပ်ထွန်းပြနိုင်ရဲ့ညီနဲ့ညီမအပါအဝင်အကြမ်းဖက်တိုက်ပွဲဥပဒေပုံမှန်နဲ့စစ်တပ်ကတရားစွဲဆိုထားတဲ့စင်ကာပူရခိုင်အသင်းခေါင်းဆောင်တွေကိုလည်းစစ်ကောင်စီကပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ။